နေစရာဤမြေကဘာမှဒီ21ရာစုအတွင်းခုချိန်ခုကာလလောက်နိုင်ငံတိုင်းလိုလိုအလွန်တရာအန္တရာယ်ကြီးမားတဲ့ပြည်သူ့ကျန်းမာရေးပြဿနာနဲ့မကြုံရဘူးပါဘူးကိုရိုနာဗိုင်းရပ်စ်စဖြစ်ပွားရတဲ့အကြောင်းရင်းကလည်းအဖြေမရသေးတဲ့ပုစာတပုတ်ဖြစ်နေပြီးသတင်းတွေကလည်းမျိုးမျိုးအဖုံဖုံထွက်နေပါတယ်တရုတ်နိုင်ငံဝူဟာမြို့ကဝက်မတ်ကယ်လို့ပြောတဲ့ပါစိန်၅စိန်ကုန်စိန်ရောတားကောင်တွေပါအရှင်လက်လက်ရောင်းတဲ့ဈေးကကိုရိုနာဗိုင်းရပ်စ်စတင်ကူးစက်တယ်လို့သိပ္ပံပညာရှင်တွေကတော့ပြောထားပါတယ်တစ်ဖက်မှာတော့ဝူဟန်မြို့ကတရုတ်အစိုးရကြောထောက်နောက်ခံယောဂပိုးမွားဗီရဌာနတခွဲခန်းကထွက်လာတာလို့ပြောကြပေမဲ့ဝူဟန်ယောဂပိုးမွားဗီရဌာနကဒါမဟုတ်ပါဘူးလို့ February လကတည်းကညင်းထားပါတယ်။တစုံတရာဖြစ်ရင်မှန်စာချက်တွေ theory တွေအမျိုးမျိုးရှိပြီးဟုတ်ဟုတ်မဟုတ်ဟုတ်မှန်မှန်မှန်မှန်မှန်ဆက်ဆက်ကြည့်တတ်ကြပါတယ်။ဒီထက်အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Harvard တက္ကသိုလ်ကဓာတုဗေဒနဲ့ဓာတုဇီဝဗေဒဌာနပေါမောက်ခဟာတရုတ်နိုင်ငံကိုကူညီမှုနဲ့ဖမ်းဆီးခံရတဲ့သတင်းလဲထွက်လာပါတယ်။သူနဲ့အတူဆွဆွဲခံရတဲ့တရုတ်နိုင်ငံသူတူကတော့သူ့နိုင်ငံသူပြန်ရောက်နေပြီးနောက်တရုတ်နိုင်ငံသားတစ်ယောက်ကတော့ Boston လေဆိပ်မှာ2019 December 10ရက်ကဖမ်းဆီးခံရပါတယ်။အဲ့ဒီနေဟာဝူဟန်မှာကိုရိုနာဗိုင်းရပ်စ်စာဖြစ်ပေါ်တဲ့နေ့ဖြစ်ပေမဲ့မဖုံးနိုင်မဖိနိုင်တော့မှဒီဇင်ဘာ31ရက်နေ့မှာတရုတ်နိုင်ငံကဒီကူးစက်ရောဂါဖြစ်ပွားနေတာကိုကြေညာတာပါ COVID-19 အကြောင်းစင်မြင့်သိရအောင်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးနေတယ်လို့လည်းသတင်းတွေမှာဖော်ပြကြပြီး April 15ရက်နေ့မှာကျင်းပတဲ့အင်မြူရောသတင်းစာရှင်းလင်းပွဲမှာသမ္မတဒေါ်နယ်ထရန့်ကဒါကိုအတည်ပြုပြောကြပါတယ
် We are doing a very thorough examination of this horrible situation that happened.
ဒီလိုဖြစ်ရတဲ့ကြောက်စရာအခြေအနေကိုကျွန်တော်တို့သေသေချာချာစစ်စစ်ဆတ်ဆတ်စုံစမ်းစစ်ဆေးနေပါတယ်လို့ပြောသွားတာပါဝူဟန်တခွဲခန်းကဗိုင်းရပ်စ်ဟာဇီဝလက်နဲ့မဟုတ်ပေမဲ့ဗိုင်းရပ်စ်ရောဂါတွေဖြစ်ပွားလာတဲ့အခါတိုက်ဖြတ်နိုင်မှုကြိုးပမ်းတဲ့အခါအမေရိကန်ထက်စွမ်းရည်ပိုသားအောင်တရုတ်ကကြိုးစားစမ်းသပ်နေတာလို့ရှေးဥစားအမေရိကန်နေအကြည့်များတဲ့ Fox News က April 14ရက်နေ့ကပြောထားပါတယ်ဝူဟန်တခွဲခန်းဟာလုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးပိုင်းမှာရွတ်တိရောရဲနိုင်ပြီးစံညင်စံညွန်းနဲ့မညီလို့တယောက်ယောက်ဗိုင်းရပ်စ်ကူးစက်ခံရပြီးအနာကရှိတဲ့ဝူဟန်သားစိန်၅စိန်စိန်ကိုရောက်သွားတဲ့အတွက်ဗိုင်းရပ်စ်စတင်ပြန့်နှံ့သွားတယ်လို့ယူဆသူတွေကယူဆပါတယ်။ဒီကစလို့ COVID-19 လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကမွန်းတက်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်ဟာနယ်စည်းမချပဲကမ္ဘာကိုပြန့်နှံ့ရောက်သွားတဲ့ကာယရောဂါဖြစ်သွားပြီးသက်တွေလည်းဆုံးရှုံးလူကျန်းမာရေးလည်းထိခိုက်ယဉ်ကျေးမှုနဲ့နေမှုထိုင်မှုဘဝပုံစံတွေလည်းပြောင်းစီပွားရေးလဲကတ်ဆက်ရပါတယ်။ကိုရိုနာဗိုင်းရပ်စ်ပထမလိုင်းရိုက်သွားတဲ့တရုတ်နိုင်ငံဟာတခြားနိုင်ငံတွေမရှူနိုင်မကယ်နိုင်ဖြစ်နေချိန်မှာဗိုင်းရပ်စ်ကူးစက်လို့ယာယီပိတ်ထားတဲ့သားစိန်၅စိန်ဈေးတချို့ကိုပြန်ဖွင့်တဲ့အတွက်ဝေဖန်ခံရပါတယ်။ဒီဈေးတွေမှာသားကောင်တွေကိုပါအရှင်လက်လက်ရောင်းတာမို့သားရင်းတရိစ္ဆာန်မှန်ခိုလုပ်ငန်းကိုအားပေးတဲ့နေရာလဲဖြစ်နေပါတယ်။သားရင်းရောင်းချတဲ့ဈေးကကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့ဆိုတဲ့အတွက်WWF ကဘာတိုင်းရင်သရစ်ဆန်ရံမွေမွေအဖွဲ့ကို Worldwide Fund for Nature လို့နာမည်ပြောင်းထားတဲ့ကဘာလုံးဆန်ရသဘာဝပတ်ဝန်းကျင်ရံမွေမွေအဖွဲ့ဟာတိုင်းရင်သရစ်ဆန်တွေတရုတ်နိုင်ငံကိုမှောက်ခုအကူခံနေရတဲ့မြန်မာနိုင်ငံ၊အင်းနီးချင်းထိုင်းနိုင်ငံနဲ့ဗီယက်နမ်စတဲ့အရှေ့တောင်အာရှ၃နိုင်ငံနဲ့ဟောင်ကောင်နဲ့ဂျပန်နိုင်ငံကလူ9000ကိုမတ်လမှာစစ်တမ်းကောက်တဲ့အခါနောက်နောက်ဒီလိုကတ်ရောဂါမျိုးမဖြစ်ရအောင်တိုင်းရင်သရစ်ဆန်ရောင်းချတဲ့ဈေးတွေပိတ်လိုက်ဖို့93ရာခိုင်နှုန်းကပြောပါတယ်ဒီလိုလိုလားပေမဲ့လောလောဆယ်တော့ကိုရိုနာဗိုင်းရပ်စ်မကူးစက်ရေးကိုဦးစားပေးနေရပါတယ်ဒါကို WWF မြန်မာဆက်သွယ်ရေးအရာရှိဦးရဲမင်းသွင်းက
ကိုဗစ်ကြောင့်လူတွေကပို့ပြီးတော့ဒီ wildlife market ရဲ့ negative impact တွေပို့ပြီးတော့တိလာတယ်ပေါ့နော်ဒီဟာတွေကဟိုကောင်းကျိုးတဲ့ဆိုးကျိုးပို့ပေးတယ်ဆိုတော့ပို့တိလာတယ်လို့ယူဆလို့ရတယ်ပို့ပြီးတော့လူတွေကအာရုံစိုက်လာတယ်ဟိုလောလောဆယ်မှာတော့အစိုးရအနေနဲ့တော့သူ့ရဲ့ပထမဦးစားပေးရတော့ဒီကျမ်းမာရေးကတော့ပထမဦးစားပေးဖြစ်နေမှာပေါ့နော်
တောရင်သရစ်ဆန်ကုံသွဲရေးပိတ်ပင်မှုတရုတ်နိုင်ငံကိုရန်ရှေ့ဆောင်လမ်းပြလုတ်တဲ့နယ်လို့သဘာဝဝါရီသဘာဝထင်းသိမ်းရေးအဖွဲ့တွေကတိုက်တွန်းထားပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာမျက်ဖြူစိုက်ချိန်မှာတရုတ်နိုင်ငံဟာသားစိန်၅စိန်ဈေးတချို့ပြန်ဖွင့်နိုင်တဲ့အနေအထားမှာရှိနေပါတယ်ရှင်